ကယောဂရေးပေါ်အခြေအနေကြောင့်အမေရိကန်ပြည်ထောင်စုမှာအသေးစားစီးပွားရေးလုပ်ငန်းတွေအတွက်အစိုးရရဲ့ထုတ်ချင်းငွေအစီအစဉ်မှာတကယ်လိုအပ်နေတဲ့သူတွေစီမရောက်တာချင်းငွေယူဖို့အကန့်အသတ်တွေရှိနေတာစတဲ့မြန်မာအမေရိကန်အသေးစားလုပ်ငန်းရှင်တွေရဲ့အတွေ့အကြုံတွေကိုပြည်ဝေကဆက်သွယ်မေးမြန်းခွင့်ရခဲ့ပါတယ်ကျွန်မအင်ဂျင်နိုင်ကဆက်လက်တင်ပြပါပါအမေရိကန်ဗဟိုအစိုးရအစီအစဉ်ကနေအသေးစားလု အစီအစဉ်နဲ့ချင်းငွေထုတ်ပေးနေရမှာကိုရိုနာဗိုင်းရပ်စ်ကပ်ရောဂါအခမ်းအနားဆုံးနေရာတွေစီမရောက်ခဲ့ဘူးလို့စီးပွားရေးပညာရှင်တွေရဲ့လေ့လာဆန်းစစ်ချက်အသစ်တွေကဖော်ပြနေပါတယ်ကယောဂအရေးပေါ်အခြေအနေကြားတွေကမဖြစ်မနေဖွင့်လှစ်ခဲ့ရတဲ့ recycling pambling plastic ဘူးတွေဝယ်ယူတဲ့အသေးစားလုပ်ငန်းပိုင်ရှင်နယူးယောက်အထက်ပြည်နယ် Buffalo မြို့ကဦးစော်ဝင်းဆိုရင်လည်းအခက်ခဲတွေကြားကဆိုင်လေးဆိုင်မှာရှိနေတဲ့အလုပ်သမား10ဦးထက်မနည်းကိုပုံမှန်လစာပေးနေရသူပါဒါပေမဲ့ဒီသတင်းပတ်၃ပတ်အတွင်း PPP ထုတ်ချင်းငွေ2ချိန်မြောက်ရှိလာပေမဲ့အခုချိန်ထိတင်ထားတဲ့လျှောက်လွှာနဲ့ပတ်သက်လို့ဘာမှအကျိုးအကြောင်းမသိရသေးဘူးလို့ဦးစော်ဝင်းက VOA ကိုပြောပါတယ
်ဒီလိုအခြေအနေတွေအခက်ခဲတွေကြားထဲမှာအရင်လိုမအောင်မြင်ဘူးအရင်လိုမျိုးမဟုတ်ပဲနဲ့အသက်သေမသွားအောင်ထုတ်လိုက်ပုတ်လိုက်နဲ့လဲပတ်နေရတယ်ကျွန်တော်တို့လိုမျိုးတကယ်ရသင်းရထိုက်ပြီးတော့ပေးတာလဲပေးတာပြီးအစိုးရစီကတရားမှမပေးနဲ့ကျွန်တော်ကအလုပ်သမားတွေပုံမှန်ပေးထားတာဖြစ်တဲ့ဟာတွေကိုဟိုတို့လိုတဲ့လိုအပ်ချက်တွေအကုန်လုံး 100% အကုန်လုံးပြနိုင်ပေမဲ့လည်းအခုချိန်ကြီးမရကြသေးဘူးဆိုတော့အဲ့ဒီဟာတွေလည်းပြဿနာတော့ရှိတယ်အစိုးရရောဗန်နီရောပြောချင်တာတော့ရတင်ရထိုက်တဲ့လူတွေမရပါဘူးမရောက်တင်မရောက်ထိုက်တဲ့နေရာတွေတော့ရောက်သွားတယ်ဆိုတဲ့ဟာတွေကဒီဟာတွေပေါ်မှာဟိုဘက်လိုက်မှုတွေရှိနေလား
ဒါအပြင်အစိုးရကထုတ်ချင်းငွေအစီအစဉ်မှာဂျားကအကျိုးဆောင်ပေးတဲ့ကုမ္ပဏီတွေနဲ့ပတ်သက်လို့လည်းသူကအခုလိုပြောပြပါတယ
်ဆိုတော့ကုမ္ပဏီတခုကနေဆက်သွယ်လာတယ်နေပစံကတော့ ID ဟာတွေရဟာနေကြားမှာပေါ့အဲ့ဟာတွေကနင်တို့ယူရင်ခက်လိမ့်မယ်ငါတို့တော့ရအောင်ယူပေးမယ်အဲ့ဒီတော့ 1% အတိုးနှုံးလောက်ပဲပြီးထားတာသတင်းတွေမှာဇေယဝင်အစိုးရပေါ်ပြထားတာသို့သောသူတို့က 355 ကို 4% လောက်ထိသူတို့အတိုးနှုံးပေးရမယ်ဆိုတဲ့ဟာကအဲ့ဒီဟာပေါ်မှာဒီအစိုးရဟာတွေကိုသူတို့ကယူလိုက်တယ်ဘဏ်ကြီးတွေနဲ့သူတို့နဲ့ချိတ်ထားပြီးတော့ယူလိုက်တယ်ယူပြီးတော့ဒီဘက်မှာတစ်ခက်ကနေရောအဲ့လို 2% 3% အမြတ်ပြန်ယူပြီးတော့ပြန်ပေးနေလား4% လောက်ထိတောင်းနေတယ်ဆိုတော့ဂျားတွေကနေလှုပ်ရှားတဲ့ဆိုတဲ့ဟာမျိုးကပေါ်လွင်တယ်လေ
COVID-19 ရောဂါကူးစက်မှုကြောင့်စီးပွားရေးလုပ်ငန်းတွေအရင်ဆုံးပိတ်ခဲ့တဲ့ Nevada ပြည်နယ် Las Vegas မြို့ကဆူရှိဆိုင်လုပ်ငန်းရှင်ဦးစံဒီကလည်း PPP ချင်းငွေအစီအစဉ်မှာရှိနေတဲ့အကန့်အသတ်စီးနှင်းတွေကိုအခုလိုပြောပြပါတယ
်ကျွန်တော်တားတွေရှောက်ပြီးရှောက်ပြီးမဲ့ခုထိတော့တပြားမှမရသေးပါဘူးခုထိပေါ့လေအဲ့တချို့လုပ်ငန်းအသီးလေးတွေရကြတယ်လို့ပြောတယ်ရကြတော့လေ तू ကနောက်က restriction လေးတွေပါတယ်ပေါ့စီကံလေးတွေပါတယ်ပါတယ်ဆိုတော့တချို့ restaurant လေးတွေကျွန်တော်ကြားတာပေါ့လေ restaurant လေးတွေကသူအဲ့လိုရကြတယ်ရကြတော့ဥမာ2သိန်းရတယ်ဆိုတော့2သိန်းရမယ် तू ကပါပါလဲဆိုတော့ဝန်ထမ်းတွေကို तू ကနှစ်ပတ်တွင်းမှာအပီးဒါကိုကုန်တဲ့အထိသုံးရမယ်လို့ तू ကအဲ့လိုမျိုးလေးတွေပါတယ်ပါတော့ဆိုတော့ဝန်ထမ်းတွေကအကုန်လုံးဒီငွေကိုပေးပြီးတော့ခိုင်းရမယ်ဆိုတဲ့ပုံမျိုးပေါ့လေခိုင်းရမယ်ဆိုတော့တချို့ကလည်းဒီအတိုင်းပေါ့လေခွင့်ရရတော့နည်းနည်းလေးဟိုပို့ပြီးတော့လျှောက်ကြတယ်ညာပြီးတော့လျှောက်ကြတာလေးတွေရှိတော့သူတို့ရဲ့ဝန်ထမ်းလေးတွေကိုပြန်ခေါ်ပြီးတော့အလကားပေးလို့ရလဲမဖြစ်အလကားပေးလို့ရှင်သူတို့ကကြောက်တာဒီငွေရလဲပေးထားတယ်ဆိုပေမဲ့ဒါ PPP အနေနဲ့အလကားပေးမှလားဒါမှမဟုတ်တော့ချင်းငွေတွေနဲ့ပေးရတဲ့အချင်းပြပြဆက်ခိုင်းမှလားအဲ့ဒါမျိုးဆိုလို့ရှိရင်အဲ့ဝန်ထမ်းလေးကိုသူကခွဲပြီးတော့ပေးလိုက်တယ်အဲ့ဒါတကယ်လို့သူကပြန်ပြီးတော့ဒီငွေကိုပြန်ပြီး government ကပြန်ဆက်ခိုင်းနေပါ냐အချိန်ကြာကြာတခုနဲ့ပြန်ဆက်ခိုင်းနေဆိုရင်အဲ့ဒီ present အသီးလေးတွေကသူတို့အထည်ကပြန်ဆက်ပြီးပေးရမယ်ဆိုတာမျိုးလဲအဲ့ဒါလေးလေကျွန်တော်တို့ကြားနေတာပေါ့လေ
လက်ရှိကောက်ယူတဲ့စစ်တမ်းတွေအရပြည်နယ်တွေမှာကပ်ရောဂါကြောင့်အလုတ်ချိန်တွေလျှော့ရတာလုံးဝပိတ်ပြရတာစတဲ့ကုမ္ပဏီတွေထဲမှာ15ရာခိုင်နှုန်းပဲအစိုးရရဲ့ PPP ချင်းငွေကိုလက်ခံရရှိခဲ့တယ်လို့ဆိုပါတယ်။လက်ရှိအမေရိကန်ပြည်ထောင်စုမှာ COVID-19 ကပ်ရောဂါအရေးပေါ်အခြေအနေကြောင့်လူပေါင်း26တန်းကျော်အလုတ်လက်မဲ့ဖြစ်ခဲ့ရပါတယ်ရှင်။